လသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စတာကမ်ဘာရီရဲ့မြန်မာနိုင်ငံခီးစဉ်ကိုအခွင့်အလမ်းတရက်အနေနဲ့အသုံးပြုပြီးတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးကမြန်မာစစ်ဆိုရကိုတိုက်တွန်းသွားပါတယ်။ဒီအကြောင်းကိုတော့ကုသညူကဆက်ပြီးတင်ပြပေးမှာပါရှင်။
မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံအရေးဆွေးနွေးညှိနှိုင်းမှုတွေလုပ်ပြီးတဲ့နောက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဇာမီခါလီဇက်ကအခုလိုပြောသွားခဲ့တာ
ပါ My message to the regime is to take advantage of Mr. Gambari's visit to turn a new page cooperate on a
မြန်မာစစ်ဆိုရအနေနဲ့ Mr. Gambari ရဲ့ဒီခီးစဉ်ကိုအခွင့်အလမ်းတရအနေနဲ့အသုံးပြုဖို့ပြောလိုပါတယ်အချိန်သတ်မှတ်မှုထားရှိတဲ့ညှိနှိုင်းဆွေးနွေးပွဲတွေလုပ်ဒေါင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးပြီးပူပေါင်းဆောင်ရွက်မှုတွေနဲ့စာမျက်နှာတက်တရဖွင့်မလားပိုပြီးပြင်းထန်တဲ့နိုင်ငံတကာဖိအားတွေကိုရင်ဆိုင်မလားမေးခွန်းထုတ်ချင်ပါလေဘယ်ဟာကိုရွေးမလဲဆိုတာသူတို့ပေါ်တည်ပါတယ
်မနေ့ကလုပ်တဲ့လုံခြုံရေးကောင်စီမြန်မာနိုင်ငံအရေးဆွေးနွေးပွဲမှာတော့ဒီပြီးခဲ့တဲ့ cyclone မုန်တိုင်းနောက်ဆက်တွဲနိုင်ငံတကာရဲ့လူသားချင်းစာနာကူညီရေးလုပ်ငန်းတွေကိုအတော်လေးအလေးပေးပြောဆိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်အမေရိကန်ပြောင်စုအနေနဲ့ကတော့နိုင်ငံရေးအရာမတူကွဲပြားတာတွေကိုအသာဘေးဖယ်ထားပြီးတော့လူသားချင်းစာနာမှုကိစ္စတွေကိုအလေးပေးခဲ့တယ်လို့တာမတ်ကြီးကသတင်းတောက်တွေကိုခုလိုပြောပါတယ
် Our only regret there is that we were not allowed to do more because the United States
ဒီကိစ္စမှာကျွန်တော်တို့အနေနဲ့ဒီတဲ့ကိုပို့ပြီးအကူအညီတွေပေးနိုင်ဖို့ခွင့်ပြုချက်မရတာကိုပဲဝမ်းနည်းမိပါတယ်အမေရိကန်နဲ့အခြားနိုင်ငံတွေအနေနဲ့ကအဒီကလေဘေးဒုက္ခသည်ပြည်သူတွေအတွက်သူတို့လိုအပ်ချက်တွေကိုဒီတဲ့ပို့ပြီးအခုညီပေးလို့ကြပါတယ်အခုလိုအရေးကြီးလူသားတွေအတွက်လိုအပ်ချက်တွေရှိနေချိန်မှာကျွန်တော်တို့အနေနဲ့နိုင်ငံရေးအရာမတူကွဲပြားဓာတွေကိုအသာထားပြီးလူသားချင်းစာနာရေးလုပ်ငန်းတွေကိုပဲအမြဲဖြည့်ရှင်းဆောင်ရွက်ပါတယ
်အခုလိုဒီကပ်ဘေးဆိုးကြောင့်ဒုက္ခရောက်တဲ့ပြည်သူတွေအခုညီပေးရေးကိစ္စတွေကိုဆက်ပြီးလှုပ်သွားရမှာဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လည်းစဉ်းစားဖို့အချိန်ပြန်ရောက်လာပြီလို့လည်းအမေရိကန်သံတမန်ကြီးကပြောသွားပါတယ်အခုဒီမစ္စတာဂမ်ဘော်ရီရဲ့ခီးစဉ်အတွက်မှာနိုင်ငံရေးနဲ့ပတ်သက်လို့တစုံတရာရလတ်ထွက်လာဖို့သူတို့မျှော်လင့်ထားတယ်လို့လည်းဆိုပါတယ
် We gave our message to the Mr. Gambari who's going on his next visit in mid August to Burma that we expect
Mr. Gambari ရဲ့အခုအောက်တိုဘာခီးစဉ်ကနေအခိုင်အမာရလတ်တွေရဖို့ကျွန်တော်တို့မျှော်လင့်ထားတယ်လို့မစ္စတာဂမ်ဘာရီကိုပြောထားပါတယ်အခုလာမဲ့2010ခုနှစ်ရွေးကောက်ပွဲမှတိုင်ငင်မှာအချိန်ကာလသတ်မှတ်ထားတဲ့ညှိနှိုင်းဆွေးနွေးမှုတွေနဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတရဖြစ်လာဖို့မစ္စတာဂမ်ဘာရီအနေနဲ့သဘောတူညီချက်တရအောင်မြင်မြင်ယူလာနိုင်မယ်လို့ယူဆထားပါတယ်ဒေါက်ဆန်းစုကြည်အပါအဝင်တကယ်ရေးအကျဉ်းသားတွေလွတ်မြောက်လာဖို့လိုပါလေ
အကယ်၍သာအခုလိုမြန်မာအစိုးရဘက်ကနေမစ္စတာဂမ်ဘာရီနဲ့ပူးပေါင်းဆောင်ရွက်ပြီးတော့တိုးတက်မှုတွေရလာမယ်ဆိုရင်တော့နိုင်ငံတကာဘက်ကလည်းအပြုသဘောဆောင်ပြီးတော့တုံ့ပြန်မှုရှိတယ်လို့အမေရိကန်သံတမန်ကြီးဇာမီခါလီဇက်ကပြောပါတယ်အဲဒါမှမဟုတ်အတိုက်ခံတဲ့အစိုးရကြားမှာညှိနှိုင်းဆွေးနွေးမှုတွေလည်းဖြစ်မလာဘူးနောက်နိုင်ငံရေးတိုးတက်မှုတွေလည်းရှိမလာဘူးဆိုရင်တော့အခြားနည်းလမ်းတွေနဲ့ဖိအားပေးတာတွေကိုစဉ်းစားရမယ်လို့အမေရိကန်သံတမန်ကြီးကသတိပေးပါတယ်ကုလသမဂ္ဂလူညွန်းကောင်စီရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဗီယက်နမ်နိုင်ငံတာမတ်ကြီးကလည်းမြန်မာအင်းနီးချင်းနိုင်ငံတွေဟာမြန်မာနိုင်ငံရေးနဲ့ပတ်သက်လို့အနီးကပ်ကိုစောင့်ကြည့်အကဲခတ်နေပါတယ်လို့လည်းခုလိုပြောသွားပါတယ
် As a neighbor of Myanmar and a member of ASEAN regional
မြန်မာအင်းနီးချင်းနိုင်ငံနောက်အာဆီယံဒေသအဖွဲ့ဝင်နိုင်ငံအနေနဲ့ဗီယက်နမ်နိုင်ငံဟာမြန်မာနိုင်ငံရေးအခြေအနေကိုအနီးကပ်ကိုစောင့်ကြည့်နေပါတယ်ဗီယက်နမ်နဲ့အခြားအင်းနီးချင်းနိုင်ငံတွေဟာမြန်မာနိုင်ငံမှာတည်ငြိမ်မှုကိုလူလာပါတယ်ကစေးလုပ်ငန်းတွေအတွက်မြန်မာအာဆီယံနဲ့ကုလသမဂ္ဂတို့ကြားထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေဟာတိုးတက်အောင်မြင်မှုတွေရခဲ့ပါတယ်။ဒီလိုဆောင်ရွက်တာကြောင့်အခုဆိုလို့ရှိရင်အဲ့ဒီဒေသတွေမှာငတ်မမှုပြဿနာ၊ယောဂပြန်ပွားမှုပြဿနာမျိုးတွေမကြုံရတော့ပါဘူး။ဒါကြောင့်မလို့ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုမျိုးတွေကပဲမြန်မာအစိုးရနဲ့မြန်မာပြည်သူတွေကြုံနေတဲ့အကျပ်တဲတွေကိုကျော်လွှားနိုင်စေလိမ့်မယ်လို့သူတို့ယုံကြည်တဲ့အကြောင်းလူညွှန်းကောင်စီရဲ့ဥက္ကဋ္ဌဒီဗီယက်နမ်နိုင်ငံသံတမန်ကြီးကပြောသွားတာပါ။ဒီဗီယက်နမ်နိုင်ငံအနေနဲ့အာဆီယံနိုင်ငံရဲ့မူအတိုင်းပဲမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုကိုပဲလူလာတယ်လို့လည်းပြောခဲ့ပါတယ်။မနေ့လုံခြုံရေးကောင်စီတကပိတ်အစည်းအဝေးကတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အခြားလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားနောက်သူတို့စီကနေပြီးတော့မြန်မာအစိုးရကိုပြောလိုတဲ့သတင်းစကားစာတွေကိုမစ္စတာဂမ်ဘာရီနဲ့အကြုံပါလိုတဲ့သဘောနဲ့ညှိနှိုင်းဆွေးနွေးကြတဲ့ပွဲဖြစ်ပါတယ်။ဒီကနေမှမစ္စတာဂမ်ဘာရီအပြန်လုံခြုံရေးကောင်စီမှာနောက်တစ်ကြိမ်ထပ်ပြီးတော့ဆွေးနွေးကြဖို့ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ။